စကိုင်းတိုင်းဒေသကြီးလွှတ်တော်အဖွဲ့စည်းထားတယ်ပေါ့နော်ဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကော်မတီကပေါ့နော်တာဝန်ရှိသူတွေကဟိုမနေ့တုန်းကဒီဆလင်းကြီးမြို့နယ်ကပေါ့နော်မိုးကျိုးဆာလဖြူတွေအစစ်ဆက်ရုံသွားရောက်စစ်ဆေးတယ်ဆိုပြီးတော့ကြားရပါတယ်ရှင်ဆရာတို့ဟိုသွားရောက်စစ်ဆေးတဲ့အခါမျိုးမှာဘာတွေများတွေ့ရှိခဲ့ရပါလဲရှင
်ခုလောလောဆယ်တော့သူစစ်ရုံရန်နေတဲ့ချိန်ကာလကတော့ဒါတို့အခိုးထွက်တာတွေပါရလဲစစ်ရုံစလဲလောက်မစိုးတော့ဘူးအဲဂျီဆိုးထုတ်တာတွေတို့အဆိုင်ကဲတွင်းပြကန်တွေတို့တော့ဒီချာကျွန်တော်တို့လေးလာတဲ့အခါတော့အားလုံးတော့စနစ်တကျဆောင်ရွက်ထားတယ်ဆိုတော့သိခဲ့ရတယ
်စစ်ဆေးတာတွေနဲ့ပတ်သက်ပြီးတော့လေဟိုဆရာတို့ကော်မတီအနေနဲ့ပေါ့နော်အစီရင်ခံစာရေးမယ်လို့လည်းကြားရတယ်ဆရာရဲ့ဒီအစီရင်ခံစာရောဘယ်လိုတင်ပြသွားဖို့လဲဘယ်လိုအချက်တွေအဓိကရေးမလဲလို့လည်းသိချင်ပါတယ်ဆရာရဲ့
ဆက်တူကဒီဝတ်ထိုင်ပြီးကမှဘယ်လိုရေးမယ်ဆိုတာသုံးဖြတ်လို့ရမှာလဲအစီရင်ခံစာတော့ကျွန်တော်တို့နိုင်ငံကြီးပြည်တော်ဥက္ကဋ္ဌကြီးအတင်းမယ်ဗျာကော်မတီအနေနဲ့ကျွန်တော်တို့ကဥက္ကဋ္ဌကြီးကိုကျွန်တော်တို့ကခွန်တောင်းပြီးတော့သွားပြီးစစ်ဆေးတာပေါ့ဗျာ
ဆရာဒေသခံတွေကလည်းဒီစက်ယုံပိတ်သိမ်းပေးဖို့ဆန္ဒပြမှုတွေကလည်းဇက်တိုက်လိုမျိုးရှိတယ်ဆရာရဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းသွားဖို့တွေများရှိမလဲဆရာရဲ့
ကျွန်တော်တို့သူတွေ့ကြတာမြင်ခဲ့တာကိုတော်တော်ကိုစီရင်ခံစာတင်ရုံပါပဲကျွန်တော်တို့စီရင်ခံစာနဲ့ပတ်သက်တာတော့ဒေသခံတွေလိုလားတာတွေကိုဆုံးဖြတ်ပေးဖို့ရအတူအမှားကတောင်းဝန်ရှိတာပါတော့
ဆရာတို့သွားစစ်တဲ့အနေအထားအရကြတော့ဒီစက်ယုံကလည်းစနစ်တကျဆွန့်ပစ်တယ်လို့ပြောတယ်ပေါ့နော်ဒေသခံတွေကလည်းဒါအနမ်းသက်ဆိုးတွေထွက်နေတယ်ဆိုတာမျိုးကြီးလည်းပြောတော့ပေါ့နော်ဒီနှစ်ခုကကွဲလွဲချက်တွေကဘလို့ကြောင့်များဖြစ်နေတယ်လို့များပြောနိုင်မလဲဆရာရဲ့
စက်ယုံစစလည်းပဲချင်း36နာရီတော့တို့ SO2 ကလည်း SO3 ဖြစ်နေတဲ့ဒီအနမ်းသက်တွေစူးစူးဝါးထွက်တယ်36နာရီကျော်လာနေတော့မထွက်တော့ဘူးပေါ့ဒါစက်ယုံကလည်းပြောပါတယ်နောက်တစ်ခုလက်ရှိအဲဒီဘုဆိုရင်ကြီးပြောတော့ခုချိန်မှာတော့ရွာတဲ့ရက်ထဲနန်းလေးလာဆိုအဲ့လိုတော့မနန်းပါဘူးလေအဲဒီတို့စက်ယုံစတယ်တော့တော့တို့ကတော့3ရက်လောက်နန်းတယ်ပေါ့အဲစက်ယုံမှုကတော့36နာရီပဲနန်းပါတယ်အဲ့လိုပဲပြောတာကိုယ်လက်ချက်ကတော့ဒါလေးပဲရှိတယ်ကျန်တဲ့ချိန် run ရချင်းတော့ဘာမှမဖြစ်ပါဘူ
းစက်ယုံဒီစက်ယုံကလည်းပေါ့နော်ခုနှစ်အောက်တိုဘာလောက်ဆိုရင်တက်တန်းကုန်သွားပြီဆိုပြီးတော့ကျမတို့သိထားပါရဲ့ရှင်ဒီစက်ယုံပေါ့နော်ဟိုလုပ်ငန်းလုပ်ကင်ခွင့်ပြန်လဲရရှိဖို့ဒါမှမဟုတ်ရင်ဒီစက်ယုံရနာဖို့ပေါ့နော်ဟိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဆရာတို့လွတ်တော်မှာဘလို့ဆွေးနွေးတင်ပြသွားဖို့တွေများရှိမလဲရှင်
တန်ကြိုင်တို့တော့တော့အစီအခံစာပဲတင်ပြီးအောင်စုကိုတင်ပေးရပါတော့မြန်မာရန်စီကုမ္ပဏီနဲ့ဟိုဒီတပ်တူရင်ဓာတ်ရိုက်ပတ်သက်နေတဲ့ခါကျမှဒီကိစ္စဖြည့်ရှင်းပေးတော့ပြီးအောင်စုကပဲဖြည့်ရှင်းလို့ရမယ်ကိစ္စကတ်ကြီးအစ်စ်တွေကမြန်မာရန်စီအတွက်ကြေးထုတ်လို့ရမှာအသုံးပြုတာလေမြန်မာရန်စီနဲ့ဥပိုင်နဲ့ဥရောပပြီးဆောင်ရွက်နေတဲ့ကိစ္စဆိုတဲ့ခါကျတော့ကျွန်တော်တို့ဒါပြီးအောင်စုကဓာတ်ရိုက်ကိုင်းနေရလေ
ဟုတ်ကဲ့ဆရာဟိုဆရာတို့အစီအခံစာရောဘယ်တော့လောက်ဟိုနောက်ဆုံးထားတင်သွားဖို့ရှိမလဲဆရာ
အစီအခံစာကျွန်တော်နောက်လ5ရက်နေ့လောက်မှတင်ပြမယ်ကြားတဲ့ဒေတာကံတွေပြည့်စရာမရှိပါဘူး
ဟုတ်ကဲ့ရှင်အဲ့တော့ဆိုတော့ဒီအစီအခံစာကဒီကုမ္ပဏီဘက်ကိုလေးလာပြီးတော့ရေးထားတဲ့တစ်ဖက်သေးသဘောမျိုးဖြစ်နေမလားဆရာဘယ်လိုများပြောနိုင်မလဲ
ဒေတာကံတွေနဲ့ကျွန်တော်တို့ကအရင်ပြုပူးထားမှတ်တမ်းတွေရှိရတယ်ဒေတာကံတွေရဲ့အပံတွေလည်းကျွန်တော်ပအောင်ထည့်ကြည့်ပြီးရတော့နှစ်ပိုင်းပေါ့ဗျာအစ်စ်ဆိုမှတော့အနေရရှိတဲ့စက်ရုံပဲလေအနေရရှိတဲ့စက်ရုံဆိုတော့ဒီဘူဒီနဲ့နီးနီးကကြက်ကတော့ဒါမရှိသင့်ဘူးပေါ့ဒါကတော့ဒီတစ်ပိုင်းတော့မြင်လို့ရတော့တစ်ပိုင်းကျတော့လည်းကျွန်တော်တို့ဒီကြီးထုတ်လို့ရမှာသူကမြန်မာပြည်မှာဒီအစ်စ်စက်ရုံဆိုတော့ဒီတရုံရှိတာပေါ့နော်တန်ကုန်းဒေတာကံတွေအမကကြက်ပြေးနိုင်တဲ့ပုံစံမျိုးတွေနဲ့ဆက်လက်ဆောင်ရွက်မယ်ဆိုရင်တော့ဒါဆောင်ရွက်ခြင်းနဲ့စက်ရုံကြီးတော့ဖြစ်သွားတယ်ဒါသားတွေကတော့တိတ်နာတန်ရနာကျင်မှုတွေများနေတဲ့ခါကျတော့ကျွန်တော်မြင်ခဲ့တာတော့ဘလောက်ကြီးပဲစက်ရုံဘက်ကဒါကသူတို့ကလီးယားဖြစ်အောင်လုပ်ပေးပြီးဒါသားတွေဘက်ကတော့သူတို့ရဲ့တခုတူးတော့ယူမှတ်ချက်ကတော့ဒီစက်ရုံပိတ်သိမ်းကြီးပါပဲ
ခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RF ကကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ်